အမေရိကန်ဆိုရကနေ့စဉ်ထုတ်ပြန်တဲ့လူမောင်းခိုကူးမှုအခြေအနေဆိုင်ရာအစီရင်ခံစာထဲမှာထိုင်းနိုင်ငံကိုအဆင့်မြင့်သတ်မှတ်လိုက်တဲ့အတွက်ကျေးဇူးတင်တဲ့ကြောင်းထိုင်းစစ်ဆိုရကပြောပါတယ်။ထိုင်းနိုင်ငံကိုအနှိမ်ဆုံးဖြစ်တဲ့ Tier 3ကနေ Tier 2စောင့်ကြည့်နိုင်ငံများဆင်တဲ့အဆင့်မြင့်သတ်မှတ်လိုက်တာပါ။ထိုင်းနိုင်ငံဟာလူမောင်းခိုကူးမှုတိုက်ခိုက်ရေးဆိုင်ရာအနှိမ်ဆုံးစံနှုန်းသတ်မှတ်ချက်တွေအတိုင်းအပြည့်အဝလိုက်နာလှုံ့ဆော်တာမဟုတ်ပေမဲ့ပြီးခဲ့တဲ့နှစ်အတွင်းတိသာထင်ရှားတဲ့တိုးတက်မှုတွေရှိခဲ့တယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။လူကိုကူးတာကိုလုံးဝတိမခံတဲ့မူဝါဒဆက်ကျင့်ကြုံသုံးသွားမှာဖြစ်ပြီးကျွန်တော်အလို့ကိုကျွန်တော်လုပ်သွားပါမယ်လို့ထိုင်းဝန်ကြီးချုပ်ဖရာယုချန်လိုချာကသတင်းထုတ်တွေကိုပြောပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံကိုအဆင့်မြင့်သတ်မှတ်တဲ့ပေါ်ရွှေပြောက်လူသမားရေးလုပ်နေတဲ့အဖွဲ့တွေကတော့သဘောမတူကြပါဘူး။လူကိုကူးခံရဖို့အကောက်အွယ်အမဲဆုံးဖြစ်နေတဲ့ရွှေပြောက်လူသမားတွေကိုအကောက်အွယ်ပေးရင်ထိုင်းဆူရကတိတိယယောလုပ်တာမရှိဘူးလို့ထောက်ပြကြပါတယ်။ထိုင်းနိုင်ငံမှာမြန်မာရွှေပြောက်လူသမားတန်းနဲ့ချီရှိနေပြီးအဲ့ဒီအထက်ကအများပြားဟာတရားဝင်နေထိုင်လုပ်ကံကွင့်ရထားသူတွေမဟုတ်ပါဘူး။ဒီကရနေ့ကတရားသူအဆင့်မှာသတ်မှတ်ထားတဲ့မြန်မာနိုင်ငံကတော့ဒီနှစ်အဆင့်လျော့ပြီးတရား3အဆင့်သတ်မှတ်ခံရပါတယ်။မြန်မာနိုင်ငံဟာအမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေအတင်းအဓမ္မအလုပ်ခိုင်းစေခံရတဲ့ပင်ရင်းနိုင်ငံတစ်ခုမြန်မာနိုင်ငံတွင်မှရောပြည်ပမှာပါအမျိုးသမီးနဲ့ကလေးငယ်တွေလိမ်မိုင်းဆိုင်ရာလူကုန်ကူးခံရတဲ့ပင်ရင်းနိုင်ငံတစ်ခုဖြစ်နေတယ်လို့ကမ္ဘာတဝန်းလူကုန်ကူးမှုအခြေအနေဆိုင်ရာအမေရိကန်ဆိုရကထုတ်ပြန်တဲ့2016ခုနှစ်အစီရင်ခံစာမှာဖော်ပြထားပါတယ်။